စကော့တလန်ကဂလက်စကိုမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံ COP26 ရဲ့ခမ်းမအတွင်းမှာကောခမ်းမပြင်ပမှာပါလူငယ်တက်ကြွလှုပ်ရှားသူတွေကနိုင်ငံတကာခေါင်းဆောင်တွေအနေနဲ့ကဘာကြီးပူနွေးလာမှုရဲ့အဖြစ်ဆိုးကနေရှောင်ရှားနိုင်အောင်အတူတကွခိုင်ခိုင်မာမာဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ်ရာသီဥတုဆိုင်ရာလှုပ်ရှားမှုထင်ရှားသူတူဦးဖြစ်တဲ့ဆဲဂျော်တဲ့အရွယ်ဂရီတာသွန်ဘားကတော့အခုညီလာခံမှာဖြစ်တည်ရောက်ရောက်ဆောင်ရွက်နိုင်တာမရှိဘူးဆိုပြီးဝေဖန်လိုက်ပါတယ
် And the question we must now ask ourselves is
ဘာအတွက်ကျမတို့တိုက်ပွဲဝင်နေကြသလဲဆိုတာမေးခွန်းထုတ်ကြရမှာပါကျမတို့ကိုယ်ဘာသာကိုကယ်တင်ဖို့လားကဘာကြီးရှင်သန်ရေးအတွက်တိုက်ပွဲဝင်နေကြတာလားလှုပ်ရိုးလှုပ်စင်အတိုင်းပဲနေကြဖို့လားကျမတို့ရဲ့ခေါင်းဆောင်တွေကတော့နှစ်ကုစလုံးဖြစ်နိုင်ပါတယ်လို့ပြောပါတယ်ဒါပေမဲ့တကယ်လက်တွေ့မှာမဖြစ်နိုင်ဘူးဆိုတာကတော့လက်ခံဖို့ခက်ခဲတဲ့အမှန်တရားပါလို့တက်ကြွလှုပ်ရှားသူသွန်ဘတ်ကပြောသွားပါတယ်ကုလသမဂ္ဂရဲ့အရင်းညီလာခံမှာမနေ့တောက်ကြနေကလူငယ်တွေကိုအဓိကဥတီခဲ့ပေမဲ့လက်တွေအစည်းအဝေးမှာလူငယ်တွေရဲ့အခန်းကဏ္ဍအားနည်းနေတာကိုလှုပ်ရှားသူတွေကထောက်ပြပါတယ်။သတင်းစာရှင်းလင်းပွဲတစ်ခုမှာလူငယ်တွေရဲ့ပါဝင်ပတ်သက်မှုကိုပြောကြားပေမဲ့စင်မြင့်မှာဥဆောင်ဟောပြောသူတွေထဲမှာတော့အသက်30အောက်လူငယ်တယောက်မှမပါခဲ့ပါဘူးခင်ဗျာ။